ဂျပန်နိုင်ငံရဲ့ပင်မကျွန်းဖြစ်တဲ့ဟွန်ရှုကျွန်းကိုဥတီတိုက်ခတ်လာနေတဲ့အင်အားပြင်းတိုင်ဖုန်မုန်တိုင်းကြောင့်လင်းခီးစင်တွေနဲ့ယထာခီးစင်တွေဖြတ်သိမ်းခဲ့ရသလိုလျှက်စင်မီပြတ်တောက်တာတွေနဲ့လည်းရင်ဆိုင်နေရပါတယ်။ဒါပြင်ပြီးခဲ့လကမုန်တိုင်းနဲ့ခံလိုက်ရပြီးပြန်လည်ထူထောင်ရေးလုပ်နေတဲ့နေရာတွေကလည်းလူတွေကိုဘေးလွတ်ရာကိုရှေ့ပြောင်းပေးခဲ့ရပါတယ်။ပြီးခဲ့တဲ့လကဖြစ်ခဲ့တဲ့ဒီတိုက်ဖုန်မုန်တိုင်းအတွက်မှာတော့အကြီးကျယ်ရေလွှမ်းမှုတာခံလိုက်ရတဲ့အိုဆာကာမြို့ကကန်ဆိုင်နိုင်ငံတကာလေဆိပ်ရဲ့လေယာဉ်ပြေးလည်ကိုတနင်္ဂနွေနေ့မနက်7:00ကနေတနင်္လာနေ့မနက်6:00အထိပိတ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်ဒီလေဆိပ်ကိုစက်တင်ဘာ21ရက်နေ့ကမှအကုန်လုံးပြန်ပြီးတော့ဖွင့်ခဲ့တာပါလေကြောင်းလိုင်းတွေနဲ့အနေနဲ့ခီးစင်ပေါင်း1100ကျော်ကိုဖျက်ပစ်ခဲ့ရတယ်လို့လည်းဂျပန်နိုင်ငံရဲ့ NHK သတင်းဌာနကပြောပါရယ်ဂျပန်နိုင်ငံရဲ့အလဲပိုင်းနဲ့နောက်ပိုင်းဒေသတွေက local ယထားတွေနဲ့အကြီးစံယထားပြည့်စွဲမှုအတော်များများကိုရပ်ဆိုင်းထားတယ်လို့လည်းဂျပန်နောက်ပိုင်းနဲ့အလဲပိုင်းယထားပို့ဆောင်ဌာနတာဝန်ရှိသူတွေကပြောပါရယ်တိုကျိုမြို့ပေါ်ကယထားခီးစင်တွေအားလုံးကိုတနင်္ဂနွေနေ့ည8:00ကစပြီးရပ်ဆိုင်းသွားမှာဖြစ်သလိုကြီးစံယထားခီးစင်တချို့ကိုလည်းရပ်ဆိုင်းသွားမှာဖြစ်တယ်လို့ဂျပန်ရှေ့ပိုင်းယထားဌာနကပြောပါရယ်ဒါပြင်မြေအောက်ယထားပြည့်စွဲမှုတချို့ကိုလည်းရပ်ဆိုင်းသွားမှာဖြစ်တယ်ဆိုပြီးတော့တိုကျိုယထားပို့ဆောင်ဌာနကပြောပါရယ်ဂျပန်နိုင်ငံရဲ့အနောက်ပိုင်းနဲ့တောင်ပိုင်းဒေသတွေကအင်ဂျီ9သိန်းကိုအေးလို့ရာကိုရွှေ့ဖို့အမိန့်ထုတ်ထားပြီးတော့အိုကီနာဝါနဲ့ကာဂိုရှိမခိုင်တွေမှာရှိတဲ့ဒီအိမ်တော်စု3သိန်းလောက်လည်းလျှက်စစ်မီပြတ်တောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရပြီး60ကျော်ဒဏ်ရာရထားတယ်လို့ဆိုပါရခင်ဗျာ။